ကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာကရင်နီပူပေါင်းအဖွဲ့နယ်စစ်ကောင်စီတို့ကြားလေးရက်ဆက်တိုက်ပြင်းထန်တဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းတစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိတယ်လို့သိရပြီးတော့ကျေးရွာနယ်တချို့လည်းမီးလောင်ဆုံးရှုံးမှုတွေရှိပါတယ်။ကြားပြည်နယ်ကတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုတော့မှတ်မှတ်သိအောင်ကတင်ပြထားပါတယ်ရှင်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းတာရွာနယ်တေးစုလဲရွာတဝိုက်မှာစက်တင်ဘာ26ရက်ကနေပြီးတော့မနေ့စက်တင်ဘာ26ရက်ညပိုင်းအထိကရင်နီပူးပေါင်းအဖွဲ့နယ်စစ်ကောင်စီတပ်ကြားလေးရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကကုန်းတာရွာတေးစုလဲကြီးရွာကနေအိမ်တွေမှာတပ်ဆွဲနေရယူထားပြီး စစ်တပ်တွေပြန်လဲဆုတ်ခွာသွားတဲ့အချိန်နေအိမ်တွေကိုမီးရှို့ဖျက်ဆီးသွားတာအလုံး90ထဲမှနေရှိတယ်လို့ကုန်းတာရွာပရာဟိတာသမားတူဦးက VOA
ကိုအခုလိုပြောပါတယ်ကျွန်တော်ဒီကုန်းတာကျေးရွာမှာဒီစလဲရွာမှာလက်လက်ကြီးတဲ့အများကြီးရှိတယ်ပေါ့နော်အများကြီးကြားရောက်တယ်အဲ့လိုမျိုးကြားရောက်တဲ့ခါကျတော့နေအိမ်တွေတော်တော်လေးလေးချိခိုက်ရပါတော့အဲ့ဒါပြီးတဲ့နောက်မှာကျွန်တော်တို့ကဟိုဇွားနေကြဆုတ်ခွာတဲ့အခါမှာဟိုကျွန်တော်တို့မိန်လန်းတစ်လျှောက်ပေါ့နော်ဒီအောင်စုနာမကြီးတစ်လျှောက်မှာရှိတဲ့နေအိမ်တွေတော်တော်များများပေါ့နော် အဲ့လိုမျိုးရှိတယ်အဲ့လိုမျိုးရှိတဲ့အခါမှာအရေးအတွက်ဒီနေ့ကဟိုလုံးဝကြီးပြသွားတော့အရေးရေးသွက်ကလေးစနဲ့တလုံးပေါ့နော်။ပါလက်နဲ့ကြီးထိမှန်လာတော့လက်နဲ့ငယ်အဲ့လိုမျိုးထိမှန်တဲ့အရေးပါဝင်ဆိုရင်စုစုပေါင်းအရေးအတွက်90လောက်ရှိကြပါဟုတ်။တိုက်ပွဲကြောင့်မပြေးနိုင်မေရွာမှာကျန်နေခဲ့တဲ့ကုန်းတာရွာကအသက်80ရွယ်အဖိုးအတူစက်တင်ဘာ29ရက်နေ့ကလက်နဲ့ကြီးထိမှန်သိဆုံးခဲ့ပါတ
လမ်းဘေးထောင်ပိုင်းထိမှန်ပါတယ်ဒါပေမဲ့လူထိခိုက်မှုမရှိဘူးလို့ကုန်းတာရွာပရာဟိတာကဆက်ပြောပါတယ်
လိုက်ကော PDF ကနေပြီးတော့ရဲဘော်တူကြဆုံးနေတာကြောက်ဆက်ကန်ပွဲမှာကြဆုံးနေပေါ့နော်နောက်ထပ်ဒီဖြန်ရဲကရဲဘော်တူလည်းထပ်ကြဆုံးနေဒီမနေ့မှကျွန်တော်တို့အတီးပြုတ်နိုင်တယ်ပေါ့
ကရင်နီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့အပြန်အလှန်တိုက်ပွဲတွေအတွင်းလိုက်ကော PDF တပ်ဖွဲ့ဝင်တူ KNDF တပ်ရင်းတစ်ဒုတက်စုမှုတူတေဆုံးပြီးတော့၄ဦးလောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒီမော်ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ
်သူတို့ကဒီဆံပေါ်တော့ဒီဆံပေါ်တော့သူတို့အရာပြည့်လဲသူတို့ချေလို့ရှိတဲ့အိမ်ကိုအိမ်နားမှာဆိုသူပြစ်အိမ်ပေါ်မှာလဲသူပြစ်အုပ်ရီနဲ့ရှိတဲ့အိမ်ကြတော့ပြက်သွားတော့ပေါ့နော်အဲသူတို့ကအဲ့ဒီလက်နဲ့ကြီးကိုတအားတုံးတယ်
စစ်ကောင်စီတပ်ကဒေသခံနေမှာတပ်ဆွဲထားပြီးတော့ပြန်ပြီးတော့ဆုတ်ခွာတဲ့အချိန် M16 ကြီးစံတွေစတဲ့လဲနဲ့ပစ္စည်းတွေလည်းသိမ်းဆည်းခဲ့ရတယ်လို့ဒီမိုးဆိုးပြည်သူ့ကာကွယ်ရေးတပ်ပညာရေးတာဝန်ခံကပြောပါတယ်အပြန်အလှန်ပြစ်ခတ်မှုမှာစစ်ကောင်စီဘက်က10ဦးထက်မနည်းသေဆုံးတယ်လို့ KNDF တပ်ရင်း6တပ်စုမှုတူကပြောပါတယ်တိုက်ပွဲအခြေအနေကြောင့်ကြားပြင်းနေတွင်စစ်တပ်အင်အားတွေအများပြားတိုးချထားသလိုအရက်သားနေနေမှာနေရာယူပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာမျိုးရှိတယ်လို့ KNDF တပ်ရင်း6တပ်စုမှုကပြောပါတယ်ဒီမော်စုမျိုးနယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကိုဖုန်းနဲ့အကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိခဲ့ပါဘူးစစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုကြောင့်ဒီမိုးဆူမြို့နယ်ကအတော်များများအိုးအိမ်ဆုံးခွာနှိမ့်ဆိုင်ရာတောတောင်တွေထဲမှာပုန်းရှောင်နေရပြီးဒေသခံတွေဟာဒုက္ခမျိုးစုံနဲ့ကြုံနေရပါတယ်တောတောင်ထဲမှာမိုးကတဲထိုးပြီးဖြစ်တယ်လို့နေထိုင်စားတောက်နေရတယ်လို့မကျန်းမာတဲ့သူတွေလည်းအများပြားရှိတယ်လို့စစ်ရှောင်ကူညီပေးနေသူတွေကပြောပါတယ်လက်ရှိအချိန်ထိစေဝါနဲ့စားနေရိတ်ခါလိုအပ်ချက်ကြီးမားနေတော့မယ်လို့လည်းသူတို့ကပြောပါတယ်ရှင်